NCA အပြည့်အစုံချုပ်လက်မှတ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့နယ်ကတပ်စခန်းတစ်ခုကိုတပ်မတော်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ SSPP တာဝန်ရှိသူတွေကပြောပါတယ်။တပ်မတော်အနေနဲ့အဲ့ဒီဒေသအတွင်းနေမီဆုံးမှုလှုပ်ဆောင်ချက်ကြောင့်တိုက်ပွဲဖြစ်နေတယ်လို့လည်းရှမ်းပြည်နယ်ရဲ့အကဲခတ်သူတွေကဆိုပါတယ်။အပြည့်အစုံကတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ကောင်ပိုင်းမန်းရှုမြို့နယ်ကမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP တွဘက်တွင်မူဆိုင်ဆန်းတီကပြောပါတယ်။ဒ
ီနေ့ပိုင်းကနေမရှိပါကြားလို့ရတယ်။လမ်းမဆိုးလို့ကြောတယ်ဒီမန်းရှုကနေဒီကောင်မတ်တဲ့လမ်းပတ်ချီလာမလို့ကြောတယ်ပတ်ချီပါကသူဖြစ်လိုက်တယ်ကြားတယ်။
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုနိုင်သေးဘူးလို့သူကပြောပါတယ်။ဒီနေ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ရဲ့တပ်စခန်းကိုတပ်မတော်ဘက်ကနေတိုက်ခိုက်တဲ့အချိန်ဒီကိုတော့ရှမ်းတန်တော်စစ်သည်င်းအရာချုပ်စိုင်းမင်းကအခုလိုပြောပါတယ
်။အဲ့ဒီဒေသမှာတိုက်ပွဲဖြစ်နေဆိုတဲ့ဟာကလူထုကတော့စိုးရိမ်မှုတွေရှိနေတာက၁၀ရက်လောက်ရှိပြီ။သက္ကခဆက်ခွန်အဲ့ဒီလျှောက်ခံတည်ရင်တစ်ခုဖြစ်တဲ့ခမရ919ကညာတရားဝင်ကျွန်တော်ရှိတယ်။အဲ့ဒီဒေသဘက်ကိုလည်းပတ်နေတယ်ဆိုတော့လူထုကလည်းစိုးရိမ်မှုရှိတယ်။ဒီမနေ့ကတော့9နိုင်ထိုးခါနေမှာညာ80ကျော်လောက်ရှိတဲ့ရှစ်ကျောင်းကပြတိုက်တာပေါ့အဲ့ဒီပါခီးရွာရဲ့တောင်ဘက်ပေါ့မန်းရှူမြို့ရဲ့အရှိမြောက်ဘက်ခုနမိုင်အကွာလောက်မှာရှိနေအဲ့မှာနမ်တောင်ကျော်အုပ်စုထဲမှာတိုက်ပွဲဖြစ်တယ်တနင်္လာရကျော်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်စမှုအခြေအနေကတော့ SSCP ဘက်ကကျွန်တော်တို့ဆက်တယ်ညဉ့်ညံ DC ချက်အရာကတော့တမ်းတော်စစ်ကြောင်းကနေပြီးတော့မှတပ်မားတောင်ပေါ့တပ်စခန်းကိုလာတိုက်တယ်လို့ပြောတယ်ဒီရွာနဲ့နည်းနည်းဝေးတော့လူထုဒီကြီးရွာစီလည်းနဲ့ကြီးကြတာကြီးတော့မရှိခဲ့ဘူး
မရှိမြို့နယ်တွင်မြောက်ပိုင်းချမ်းမြေကမတော်တပ်စခန်းကိုမြန်မာကမတော်ဘက်ကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့ရှမ်းတန်တော်စစ်သည်င်းအဒီတာချုပ်စိုင်းမင်းကအခုလိုသုံးသပ်ထားပါတယ်
။ဘာဖြစ်လို့တိုက်ပွဲဖြစ်နေရလဲဆိုတော့အကြောင်းရင်းကတော့တပ်မတော်ကလည်းအဲ့ဒီလမ်းကြောင်းဖက်ကိုလမ်းဖောက်မယ်ဆိုတော့စီမံချက်ကိုချတော့ SSCP ကဖက်ကလည်းမခံဘူး။တပ်ဒီခဲလေးဖို့တပ်မတော်ကမြင်ကြတယ်ဒါပေမဲ့ SSCP ဖက်ကလည်းမထည့်ဘူး။အဲ့လိုနဲ့လည်းဟိုတုန်းကလည်းတိုက်ပွဲဖြစ်ခဲ့တယ်။အခုကတော့အဲ့ဒီဒေသကတော့ပိုင်းရှုမျိုးရဲ့ပထမတောင်ပေါ့နော်ဒီပထမဖက်ကနေရာနဲ့လည်းနီးတယ်။အဲ့ကိုငဲကြတယ်ဆိုတော့ဒီရှင်စုံမုံမှုအပေါ်မှာလည်းမြင်ကြည့်တယ်လို့တော့ထင်မိပါတယ်ခင်ဗျာဒီတိုက်ပွဲဖြစ်တာတော့
ပြီးခဲ့တဲ့2015ခုနှစ်တုန်းကလည်းမြောက်ပိုင်းရှမ်းပြည်ကမတော်ဖွဲ့တို့အနေနဲ့မိုင်းရှူမိုင်းတောင်ကာလန်နောက်ဘက်ချောင်းကိုစုခွာပေးဖို့အစိုးရကုစလေဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSCP ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် SSCP ဟာမြန်မာစုရနဲ့ ICJ ကိစ္စလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပါတယ်ဒီကရမေလာသရနေ့တုန်းကငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့ဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPP SSA ခေါင်းဆောင်တွေနဲ့ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးစီစဉ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးမှာပဲသမ္မတော်ကနေ SSPP ကြောင်မဲမျိုးနယ်ကလောရင်သက်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။မြမသမ္မတော်ရဲ့စိတ်ယူရဖိအားပေးတဲ့လှုပ်ဆောင်ချက်တွေဟာငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကွဲလွဲမှုတွေရှိနေတယ်လို့စိုင်းမင်းကအမြင်ရှိနေပါတယ်။
ဒီငင်းချမ်းရေးလုပ်နေတဲ့လမ်းကြောင်းနဲ့တမတော်တွားနေတဲ့လမ်းကြောင်းကနည်းနည်းခွဲနေတယ်လို့ကျွန်တော်တို့မြင်မိတယ်။တစ်ဖက်ကလည်းငင်းချမ်းရေးတွားနေတယ်တစ်ဖက်ကလည်းစီရင်ငါတို့အပြိုင်တိုးချက်ပြီးတော့မှနည်းနည်းဆုံးမှုမှုအပြိုင်လုပ်နေပြီးတော့မှတိုက်ပွဲတွေဖြစ်နေတယ်လို့ပဲမြင်မိတယ်။တိုက်ပွဲမှာငင်းချမ်းရေးမှာဖြီးအားတဆုံတရာတဲရောက်မလားဆိုတဲ့အချက်လေးပိုင်ရင်ပါမှာပေါ့ဗျာကြီး။
မြန်မာဆိုရအနေနဲ့တိုင်းတန်းတက်ကဖွဲ့တဲ့နဲ့တွေ့ဆုံဆွေးနွေးပြီး NCA ပြည်ရကာချုပ်လက်မှတ်ရေးထိုးနိုင်ရေးချိုးပန်းနေတာလက်ရှိဇပွဲလောက် NCA လက်မှတ်ရေးထိုးနိုင်ပြီးရှိပေမဲ့ကြာရှိတဲ့လက်နက်ကန်ဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးမြောက်ပိုင်းစံပြည်တပ်မတော်ဖွဲ့ဟာ WhatsApp ဖွဲ့ UBS ဥဆောင်တဲ့ FNCC မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်သားစိုက်ကမှုရဆွေးရေးသဘောတူစာချုပ် NCA လမ်းကြောင်းကိုလက်မခံပဲပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးစရုံးဝိုင်းတိုက်ရိုက်သွားတဲ့နီလန်းကိုလိုလားနေတဲ့ဖွဲ့ဖြစ်ပါတယ်လက်ရှိမှာ NCA ပြည်ရစီရင်မြူရာစီယုံ KIU နဲ့တမတော်တို့ကြားစိတ်ရည်တင်းမာနေတယ်လို့ကချင်ပြည်နယ်အတွင်းမှာလည်း KIA နဲ့စိတ်ရည်တင်းမာနေစေဖြစ်ပါတယ်ခင်ဗျာ